ောင်းစင်းနယ်မြေပြင်းမနာရွှေကြည်ရပ်ကွက်မှာကိုဗစ်မဖြစ်ခင်ကနွမ်းပါတဲ့သူတွေကိုအသေးစားချင်းငွေထုတ်ချေးတဲ့ကုမ္ပဏီတွေကငွေချေးထားတာရှိပါတယ်။သူတို့ကတစ်လောက်ကို3000ကနေ4000သွင်းရပါတယ်။အခုကိုဗစ်ဖြစ်တော့ဈေးရောင်းဝယ်တွေကလည်းမကောင်းတော့ဘူး။သွင်းလဲမသွင်းနိုင်တော့ပက်ဆံကိုအိမ်တွေမှာလိုက်ပြီးအတင်းဇွတ်တောင်းနေပါတယ်။သူတို့ကအိမ်တွေအထိလိုက်တောင်းနေတော့သူတို့တွေကနေတဆင့်ယောဂါကူးမာကိုလည်းကြောက်ပါတယ်။မပေးချင်လို့မဟုတ်ပါဘူးမပေးနိုင်သေးလို့နောက်ထပ်3လတော့စောင့်ပေးပါလို့ RFA ကနေတဆင့်ပြောပြစေဆိုပြီးဥပိုကနေဖုန်းနဲ့ပြောလာတာပါအဲ့ဒီလိုပဲငင်းကြံမြို့နဲ့အမှတ်ကိုရက်ွက်ကဒေါ်ညိုကလည်းသူတို့ချေးထားတဲ့အသေးစားချင်းွေကိုပြန်မဆက်နိုင်ရဲနဲ့ဖမ်းမယ်ပြောလို့တိတ်ပူနေရပါတယ်တဲ့ရက်ွက်ကလည်းလော်ဒေါင်းချခံထားတော့ပတ်စံကဘလို့ရှာရမလဲအဆင်မပြေလို့ပါညစ်ချင်လို့မပေးချင်လို့နေတာမဟုတ်ပါဘူးတဲ့အသေးစားချင်းငွေတွေကိုလာပိုင်းလောက်ပဲစောင့်မိပါဆိုပြီးဆက်သွယ်လာပါတယ်ရှင်။ဟုတ်ကဲ့ဥပုံနဲ့ဒေါ်ညိုတို့ရှင်အသေးစားချင်းငွေလုပ်ငန်းကြီးကြပ်မှုကော်မတီဥက္ကဋ္ဌကဧပြီ6ရက်နေ့မှာထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီမှာတော့အသင်းဝင်တွေအတမွေးကြောင်းလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေကျဆင်းနိုင်တာကြောင့်ချင်းငွေနဲ့အတိုးတွေကိုအတင်းအကျပ်ကောက်ခံတာမဟုတ်ဘဲအသင်းသားတွေနဲ့ညှိနှိုင်းကောက်ခံရမယ်လို့ပါရှိထားတဲ့အကြောင်းသတင်းပါလိုက်ပါစေရှင်။ရခိုင်ပြည်နယ်ပုံနေကျုံမြို့နယ်ရိုးတျုပ်ဆံပြကြီးရွာသားတယောက်ကသူတို့ရွာမှာအာရှဟိုင်ဝေးလမ်းမပေါ်မှာရှိပြီးအင်ချီ2000ကျော်ရှိပါတယ်တဲ့အစိုးရက EPC မီမရသေးဘူးမီးတိုင်စိုက်ထားတာကလည်း2018ခေတ်ကပါအခုထိမီးမရသေးပါဘူးအဲ့ဒါကြောင့်တာဝန်ရှိတဲ့သူတွေသိရှိနိုင်အောင် RFA ကနေတဆင့်ရင်ဖွင့်ပြရစေဆိုပြီးအာရခန်လွင်းဆိုတဲ့အကောင့်ကနေပေးပို့လာတာပါရှင
်ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်3996048641ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
RFA ပေးစာကဏ္ဍအစီအစဉ်ကိုမကြာခဏပြဖို့လာတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ထောက်ပံ့ရိက္ခာနယ်ငွေတွေမရတဲ့အကြောင်းပါမန္တလေးတိုင်းမဒရာမြို့နယ်ရွှေရောင်ကျွော်အုပ်စုရွှေရောင်ရွာမှာမတန်ဆန်းတွေအတွက်ထောက်ပံ့ငွေချပေးတာမရလို့ပါထောက်ပံ့ကြေး3000ပေးတာနှစ်ခါရှိပေမဲ့တစ်ခါမှမရသေးပါဘူးဘာကြောင့်မရတာလဲသိချင်လို့မေးတော့လေမရသေးဘူးလို့ပဲပြောနေတယ်ရွာမကမတန်ဆွမ်း၄-၅ရောက်လောက်ရှိပါတယ်ဆိုပြီးဖုန်းနဲ့ဆက်သွယ်လာတာပါရှင်အဲ့လိုပဲမန္တလေးတိုင်းကြောက်စဲခရိုင်စင့်ကင်မြို့နယ်ကံကြီးရွာကဦးလှမင်းအောင်ကလည်းနိုင်ငံတော်ကနွမ်းပါတဲ့သူတွေအတွက်တအိမ်ကို2000ဝေတာတကယ်နွမ်းပါတဲ့သူတွေမရဘူးမြေနွားလဲမရှိတဲ့သူတွေတပုံကြီးပဲရတဲ့သူတွေအထက်မှာတောင်သူကြီးတွေပါနေတာကိုနိုင်ငံတော်အကြီးအကဲတွေသိစေချင်ပါတယ်ဆိုပြီးဆက်သွယ်လာတာပါရှင်ဟုတ်ကဲ့နိုင်ငံတော်အစိုးရကပေးတဲ့ထောက်ပံ့ကြေးအစီအစဉ်မှာအကျုံးဝင်ပါလျက်နဲ့အချိန်မီမရတာပဲဖြစ်ဖြစ်ကလေးတန်ငယ်နဲ့အမျိုးသမီးတွေအပေါ်အကျန်းဖတ်တာပဲဖြစ်ဖြစ်သတင်းပေးတိုင်ကြားခြင်းနဲ့ဆိုရင်3963403လုံး3963403လုံးတို့ကိုဆက်သွယ်တိုင်ကြားနိုင်တယ်လို့လူမှုဝန်ထမ်းဦးစည်းဌာနကနေထုတ်ပြန်ပေးထားပါတယ်ရှင်စကိုင်းတိုင်းမင်းကင်းမြို့နယ်ပြာသုံးရွာမှာတော့မှတ်ပုံတင်အိမ်နောက်စုစင်းလှုပ်ရင်ငွေကောက်ခံတဲ့ကိစ္စကိုပြောပြပေးပါမယ်။ပြာသုံးရွာမှာမြို့နယ်လဝကဦးစည်းကိုတိုင်းနိုင်ငံသားစစ်ဆေးကတ်တွေကိုလဲပေးတာပျောက်တဲ့သူတွေကိုအစ်စ်ထုတ်ပေးတာတွေလုပ်ပေးပါတယ်။အဲ့ဒီမှာမှတ်ပုံတင်လဲရင်အစ်စ်လှုပ်ရင်ငွေ1000အိမ်နောက်စုစင်းရင်အစ်စ်လှုပ်ရင်ငွေ2000ကောက်သွားပါတယ်။ကျွန်တော်တို့ကအမိနိုင်ငံသားဖြစ်တဲ့အတွက်အဲ့ဒီလိုပေးလို့ရသလားဆိုတာကိုသိချင်လို့တာဝန်ရှိလူချင်းမင်းတွေကိုသိအောင်တင်ပြပေးစေချင်ပါတယ်ဆိုပြီးအောင်ကျော်ဦးဆိုတဲ့အကောင့်ကပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါဒီစာကတော့ Radio Line နေဖမ်းမရတော့လို့ RFA Radio Line ထုတ်လွှင့်တာရှိသေးသလားဆိုတာသိချင်ပါတယ်ဆိုပြီးပေးပို့လာတဲ့စာပါရခိုင်ဘက်မှာရေဒီယိုလိုင်းတွေဖမ်းယူမရတော့လို့ RFA ရဲ့သတင်းတွေကိုနားဆင်မရတော့ပါဘူး။တောနယ်မှာ RFA ရေဒီယိုလိုင်းကိုပဲအကူပြီးကမ္ဘာသတင်းတွေကိုနားဆင်ရတာအခုဘယ်လိုင်းကမှဖမ်းယူလို့မရတော့တော်တော်ကိုအခက်အခဲဖြစ်နေပါတယ်။တက်စစ်မီမရှိသလို TV စလောင်းတွေကလည်းမရှိလို့သတင်းတွေကိုရေဒီယိုလိုင်းတွေကိုပဲအကူပြီးနားဆင်နေရတဲ့ရခိုင်ပြည်နယ်ကတောရွာတွေရေဒီယိုလိုင်းကိုပဲအကူနေကြတာမို့အဆင်ပြေအောင်ဖြည့်ရှင်းပေးပါလို့ RFA ကိုမြစ်တာရက်ခံတောင်းဆိုပြစေဆိုပြီးဝိပဇာဆိုတဲ့အကောင့်ကနေပေးပို့လာတာပါဟုတ်ကဲ့ကျမတို့ RFA ဤပညာဌာနတာဝန်ရှိတဲ့သူတွေနဲ့သက်သွယ်အကြောင်းကြားပေးပါမယ်ရှင်ရန်ကုန်တိုင်းရှိပြည်သားမြို့နယ်ကတရုတ်အထက်ချုပ်ဆက်ယုံ9ယုံတွဲမှာဝန်ထမ်းကကိုဗစ်ဖြစ်နေတာကိုမပိတ်ပေးဘူးပိုးတွေ့လူနာကိုလည်းဆက်ယုံအနောက်ဘက်ကနေခေါ်ထုတ်သွားတယ်ဆက်ယုံမှာကအလုသမားထောင်ချီရှိနေတော့ထပ်ပြီးကူးမကိုကြောက်လို့ပိတ်ပေးစီခြင်းပါတယ်ဆိုပြီးပုံနဲ့ဆက်သွယ်ပြောလာတာပါရှင် ဒီတစ်ပတ်အတွက်ပေးစာပြန်စာကဏ္ဍအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါအောင်။ RFA ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ RFA ပရိသတ်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစေရှင်။